မင်္ဂလာပါခင်ဗျာစစ်မှန်တဲ့ဒီမိုကရေစီစနစ်မှာပြည်သူကရွေးချယ်တင်မြှောက်တဲ့အရသာအုပ်ချုပ်တဲ့စနစ်ထွန်းကားဖို့လိုအပ်တဲ့အကြောင်း88မျိုးဆက်ចောင်းသားကောင်းဆောင်ကိုမင်းကိုနိုင်ကပြောကြားလိုက်ပါတယ်ပဲခူးတိုင်းပြည်မြို့မှာဇွန်လ30ရက်နေ့ရက်ပြုလုပ်တဲ့ပုံမှန်436ပြင်ဆင်ရေးလူလူဟောပြောပွဲမှာကိုမင်းကိုနိုင်ကအခုလိုပြောလိုက်တာဖြစ်ပါတယ
်ဦးစည်းချုပ်ဆိုတဲ့သူဟာကာကွယ်ရေးဝန်ကြီးရဲ့အောက်မှာရှိပါတယ်ဘာဖြစ်လို့လဲဦးစည်းချုပ်ဆိုရင်ဘာချုပ်ပဲဖြစ်ဖြစ်ကျုံမှုကြီးပဲဖြစ်ဖြစ်ပကုံးပေါ်မှာတပွင့်နှစ်ပွင့်သုံးပွင့်မကလို့ပန်းကိုကြီးပဲတင်တင်စနွေးမကင်းအတုံးလိုက်ကြီးပဲတင်တင်ပြည်သူလူထုရဲ့ဝန်ထမ်းမဲ့သူကအဲ့ဒါကိုကျွန်တော်ပြောချင်တယ်သူကဝန်ထမ်းမဲ့ဗျပြည်သူလူထုကလစာပေးပြီးတော့ဒါလုတ်ပေးဆိုပြီးတော့ခိုင်းထားတဲ့ပြည်သူဝန်ထမ်းဘလောက်ပဲယာဓူးကြီးကြီးလက်နက်ကန်ယူနီဖောင်းဝတ်ထားတဲ့သူမှန်ရင်ပြည်သူလူထုကရွေးထားတဲ့ဝန်ကြီးရဲ့အောက်မှာပဲရှိရမယ်။ကျင်းနဲ့ရင်လို့မကျင်းနဲ့လို့ကိုကိုကိုအရေးချင်းရှိတဲ့ထင်ရင်အရောက်ကိုလဲပြီးတော့ဝင်ပြန်လိုက်ပါ။တိတ်ရှင်းပါတယ်ဒီကိစ္စက။ဒါဟာတရားမျှတမှုရှိပါတယ်
။ကိုမင်းကိုနိုင်ပြောကြားတော်တာဖြစ်ပါတယ်ခင်ဗျာ။ NLD ရဲ့ပုံမှန်436ပြင်ဆင်ရေးလှုပ်ရှားမှုဟာလွှတ်တော်အခြေခံဥပဒေပြင်ဆင်ရေး32ဦးကော်မတီပေါ်ဩဇာတည်ရောက်မှုမရှိတဲ့အကြောင်း NLD ပါတီကကန့်ကွက်ဆန့်ကျင်နေတဲ့အချိုးကျကိုစားပြု PR စနစ်ကိုနိုင်ငံအတွက်အကျိုးရှိမယ်ဆိုရင်လက်ရှိအာဏာရကြံ့ခိုင်ရေးပါတီအနေနဲ့ထောက်ခံသွားမှာဖြစ်တဲ့အကြောင်းကြံ့ခိုင်ရေးပါတီဥက္ကဋ္ဌနဲ့ပြည်ထောင်စုလွှတ်တော်နာရကသုရဥရှင်မန်းကပြောလိုက်ပါတယ်။ဇူလိုင်လ3ရက်နေ့နေပြီးတော့ဇဗူသီရိခမ်းမမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာသုရဥရှင်မန်းကအခုလိုပြောလိုက်တာဖြစ်ပါတယ်။
NLD ကိုကြောက်တာသူဆန္ဒပြုလိုရမယ်နဲ့ဒီလိုဖြစ်ပါတယ်။အဲတော့ပြည်ထောင်စုချင်းအခုဒီစီရေကောင်တဲ့ကိုမှုကောင်မင်းဒီကိုတော့သိပြီးတော့သောစာတရားနဲ့မရှိပါဘူး။ပဲဒီလိုချိန်ကမြေဒေတာတုံးတဲ့ရေကောင်ကြီးခေါ်ကြည့်ခဲ့တယ်။အဲ့ဒီစီနာတာပေါ်မူပြီးတော့ကစည်းကိုအခြေခံကောင်းလေးကြီးလုံလန်းဆိုင်ရာပေါ်ပြီးခေါ်ကြည့်။သူ့ဘက်ကအရောက်ကြီးကဝါရီအာရှိပြည်နဲ့ပြည်ရရှိ။နောက်ဆုံးဒုက္ခနဲ့နာတာနဲ့ဘူဝါရဆံပြည့်တယ်များပြစ်ထားတာဖြစ်တယ်။ပြိပါဝင်ကလုံးမယ်ဆိုတာရှိတယ်။ကိုယ်လူကိုသိနေတာပြင်စီနေတာလောလောဆယ်တယ်
အစိုးရကမြေယာသိမ်းဆည်းမှုပြဿနာရင်းနဲ့ပတ်သက်လို့ပြောကြားချက်တွေဟာလက်တွေအောက်ခြေမှာဖြစ်နေတာရင်းနဲ့ကွာဟနေတယ်လို့ထန်းတပင်မြို့နယ် NLD ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးစိန်ထွန်းကပြောလိုက်ပါတယ်။မြန်မာတိုင်းနိုင်ငံလုံးမှာသိမ်းဆည်းထားတဲ့လယ်မြေတွေတဲကဧက3,000ကျော်ကိုတောင်သူတွေကိုဒီဇင်ဘာလထဲမှာပြန်ပေးအပ်ဖြည့်ရှင်းသွားမှာဖြစ်တဲ့အကြောင်းပြည်ထောင်စုဝန်ကြီးဌာနဒုတိယဝန်ကြီးဗိုလ်မှူးချုပ်ကျော်စံမြင့်ကဇူလိုင်လ2ရက်နေ့ကပြည်ထောင်စုလွှတ်တော်မှာပြောကြားခဲ့ပြီးဦးစိန်ထွန်းကအခုလိုပြောလိုက်တာဖြစ်ပါတယ
်။ဒီနေ့တင်ပြသွားချက်ကတော့ပဂရီအောက်ခြေရှင်နေနဲ့လုံးဝဆန့်ကျင်ရှားနာနေတာကိုတွေ့ရပါတယ်။ပဂရီအောက်ခြေရှင်နေမှာမူလပိုင်ရှင်များကိုပြန်ပေးဖို့လုံးဝမရှိသေးပါဘူး။မူလပိုင်ရှင်လက်ထဲကိုလည်းမြေတဲကတလက်မောက်မောက်မရောက်သေးပါဘူး။သူတို့မြေအဘိုးမြေအစီမံကအတုံးချမှုစီမံကအတုံးချမှုစီမံကဝယ်ရေးဘိုးကော်မတီကဒုသမရဥညာဉ်ထွန်းဥဆောင်ပြီးတော့ဟိုမြို့တယ်ကိုမြို့နယ်တွေကိုဆင်းပြီးတော့ပေးဝေခဲ့တာလည်းပဲပေးခဲ့တဲ့တောင်သူတွေကပုံစံ3နဲ့ပေးခဲ့တာဖြစ်ပါတယ်ပုံစံ3ဆိုတာကတော့တစ်နှစ်တရာတည်းယာယီဆိုင်ပြောခွင့်ပဲပေးခဲ့တာဒါကြောင့်မလို့အောက်ရှင်မှာမူလပိုင်ရှင်တွေနဲ့အဲလိုပုံစံ3နဲ့ရထားတဲ့တောင်သူတွေနဲ့ပြဿနာတွေလည်းအများကြီးရှိနေပါတယ
်လွတ်တော်မှာဥပဒေကြမ်းတွေအတည်ပြုခဲ့ပေမဲ့လို့ဤဥပဒေမထွက်သေးတဲ့အတွက်ဥပဒေတွေဟာအသက်မဝင်သေးတဲ့အကြောင်းပြည်သူ့အကာအကွယ်ပေးမဲ့ဤဥပဒေရေးဆွဲမှုမှာကြန့်ကြာတာတွေရှိသလိုသမ္မတကလက်မှတ်ရေးထိုးခြင်းမရှိတဲ့ဥပဒေတွေလည်းအများကြီးရှိနေသေးတဲ့အကြောင်းလွှတ်တော်တရားစီရင်ရေးဥပဒေရေးနဲ့အတနာခံစားများစီးစစ်ဆောင်ရွက်ရေးကော်မတီဥက္ကဋ္ဌသူရဦးအောင်ကိုကဇွန်လ30ရက်နေ့ကပြောလိုက်ပါတယ်။နေပြည်တော်မှာကျင်းပတဲ့လွှတ်တော်အစည်းအဝေးပြီးသတင်းတော်တွေနဲ့တွေ့ဆုံရမှာသူရဦးအောင်ကိုကအခုလိုပြောလိုက်တာဖြစ်ပါတယ်
။ဥပဒေပေါင်းတရားခန့်လောက်ရေးဆွဲပြီးတော့ပြန်ထမ်းပြီးပြီးတော့ပါတယ်။တမနာကြီးလက်မှတ်ချက်ပေါ်လည်းအများကြီးရှိပါတယ်မထူတာလည်းချူလည်းရှိပါတယ်။သူတော့ဂုဏ်ဋ္ဌိနီးဥပဒေထွက်တာပြီးတတိမဆက်လို့ရှိပါတယ်။ရမောင်ကိုဆိုဒီမှာနီးဥပဒေထွက်မယ်လို့လူတို့ကစုမဲ့ထားပါလေစုမဲ့ထားဆိုလည်းပဲကနေတီပေါ့လေနော်ဟုတ်လားဒီပုံ90လဲကြိုသွားကြပါတယ်3ကလည်းကြိုသွားချိုးလဲကြာလားတင့်တရှိကြာနေပါပြီအကြောင်းကြောင်းသောအကြောင်းတွေကြောင်းမှသူပြီးဘီဥပဒေမထွက်တော့ဘူးနော်ဟုတ်လားဥပဒေပြန်ဆန်းတော့လည်းအသက်မွန်တဲ့ဥပဒေတွေအများကြီးရှိနေပါသေးတယ်ဘာကြောင့်လဲဆိုလို့ရှိရင်ဥပဒေပြည့်မှန်နိုင်တဲ့အုပ်ချုပ်မှန်တဲ့ကံမှာအခြေဆက်မမိပါဘူးလည်းတော့ဆန်ကားကြီးကကိုယ်တော့မမိမှာပေါ့လေမိမယ်လို့လည်းမထင်ပါဘူး
သူတို့ဥအောင်ကိုပြောကြတော့တာပါခင်ဗျာသူအနေနဲ့ငွေကြေးအလွဲသုံးစားမလုပ်ခဲ့တဲ့အကြောင်းသူ့အပေါ်အရေးယူခဲ့တာဟာမတရားမှုတစ်ခုသာဖြစ်တဲ့အကြောင်းဒီအတွက်လူလူနဲ့ယဟန်တန်ဃာတွေကအကူအညီပေးကြပါလို့ဝန်ကြီးဌာနပိုင်းငွေအလွဲသုံးစားလုပ်မှုနဲ့ဖမ်းဆီးအရေးယူခံရတဲ့သာနာရေးဝန်ကြီးဟောင်းဦးဆန်းစင်ကပြောလိုက်ပါတယ်နေပြည်တော်ပုဗ္ဗာသီရိမြို့နယ်တရားရုံးမှာဇူလိုင်လ3ရက်နေ့ကတရားရင်ဆိုင်ဖို့ရုံးထုတ်လာစဉ်ဦးဆန်းစင်ကအခုလိုပြောပြတာဖြစ်ပါတယ
်
အဲ့တော့ကျွန်တော်ယက်တီချက်ကဆရာတော်တန်ခါတော်မဟာအနာကကျွန်တော်တို့မှန်ကန်တဲ့အတွက်ကျွန်တော်ယက်တီရာကြည့်ဖြစ်ပါတယ်သို့တော်လည်းပဲအဲကျွန်တော်ဒီသာနာကိစ္စဆောင်ရွက်တော်လည်းပဲဒီလိုပါလဲဆိုတော့ကျွန်တော်ဟိုပြီးတဲ့ဤစစ်ပြီးတဲ့ကိစ္စနဲ့ပတ်သက်လို့စစ်ပြီးသားကိစ္စကိုကျွန်တော်ဟိုဒါအရေးယူဖို့ဆိုပြီးဆောင်ရွက်
ဆရာနည်းနည်းဖေပါဆရာနည်းနည်းဖေပ
ါဒါအလုံးနဲ့ဒါဟိုမတရားပြုလုပ်မှုလို့လည်း
ကျန်နေတဲ့ပြပ
သုံးသပ်ပါပဲ
သူအနေနဲ့နိုင်ငံတော်တန်ခါမဟာနိုင်ကအဖွဲ့ဆုံးဖြတ်ချက်မှန်ကန်တဲ့အတွက်ဆုံးဖြတ်ချက်တိုင်းဆောင်ရွက်ခဲ့တာဖြစ်တယ်လို့လည်းဦးဆန်းစင်ကပြောပါတယ်အခုတော့မှမမသားသားစကားများစီစဉ်ကြတော့ပါခင်ဗျာကြီးစုနားဆင်ကြသူအားလုံးကိုကျေးဇူးတင်ပါတယ်